ဇွန်လ15ရက်တောက်ကြန်လေးကကန်တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အကြိတ်အနဲ့ရှင်ပိုင်ကစားပြီးတဲ့နောက်တစ်ဖက်3ဂိုးစီနဲ့တည်ကြသွားပါတယ်။ပွဲစားပြီး6မိနစ်အတွင်းမှာပဲပေါ်တူဂီအသင်းပယ်နယ်တီရပြီးရော်နယ်ဒိုကန်သွင်းလာကြောင်းအဖွင့်ဂိုးအရင်ရသွားပါတယ်။ဒီဂိုးဟာလက်ရှိအချိန်ထိကစားပြီးသမျှပွဲတွေထဲအမြန်ဆုံးရတဲ့ဂိုးဖြစ်သွားပါပြီ။အဲဒီနောက်24မိနစ်မှာစပိန်တွေ့ချီပါဂိုးကိုကော့စတာကသွင်းယူပါတယ်။ပထမပိုင်း44မိနစ်မှာဘော်နယ်ရူဘက်ကန်သွင်းတဲ့ဘောလုံးကိုစပိန်ဂိုးတမဒူဂီယာဖမ်းလိုက်ပေမဲ့လည်းအပိုင်မမိလိုက်ပဲဝင်သွားတာကြောင့်ပေါ်တူဂီကဒုတိယဦးဆောင်ဂိုးပြန်ရသွားပါတယ်။ဒုတိယပိုင်းစပြီးတဲ့နောက်55မိနစ်မှာကော့စတာကပဲစပိန်အတွက်ဒုတိယချေပါဂိုးကိုသွင်းယူပါတယ်။နောက်3မိနစ်အကြာ58မိနစ်မှာစပိန်အတွက်တတိယဂိုးနဲ့ဦးဆောင်ဂိုးကိုနာချိုကသွင်းယူပါတယ်။အဲဒီနောက်နာယူဝက်ကြာ88မိနစ်မှာတော့စပိန်ဂိုးစီးအပြင်ဘက်လီနာမှာပေါ်တူဂီအသင်းရတဲ့ပြစ်ဒဏ်ဘောကိုရိုနယ်ဒိုကတိုက်ရိုက်ကန်သွင်းပြီးချေပါဂိုးနဲ့အတူ hat-trick ဂိုးသွင်းယူလိုက်တာကြောင့်တစ်ဖက်3ဂိုးစီနဲ့အဆုံးသတ်သွားတာပါ။အစောပိုင်းကကင်နဲ့အုပ်စုအေကအီဂျင်နဲ့ဥရုဂွေးပွဲမှာဥရုဂွေးကတကူကူမရှိနဲ့နိုင်ပါတယ်။ဥရုဂွေးအတွက်တလုံးလီသောအနိုင်ကိုကို79မိနစ်မှာဂီမန်နက်စ်ကသွင်းယူတာပါ။အုပ်စုဘီကမိုရိုကိုနဲ့အီရန်ပွဲမှာတော့မိနစ်90ပြည့်အပြီးနာကျင်အချိန်ပူ6မိနစ်ပြီးတာမှာ9မိနစ်အရောက်မိုရိုကိုအသင်းကဘူဟာဒူးကိုကိုကိုသွင်းပြီးတဲ့အတွက်အီရန်အသင်းကတကူကူမရှိနဲ့အနိုင်ရသွားပါတယ်။ဇွန်လ16ရက်နေ့မှာကင်မရက်ပွဲတွေကတော့အုပ်စုစီကပြင်သစ်နဲ့ဩစတြေးလျအုပ်စုဒီကအာဂျင်တီးနားနဲ့အိုင်စလန်အုပ်စုစီကပီရူးနဲ့ဒိမတ်ပွဲပဲဖြစ်ပါတယ်။